မြန်မာဘက်ကစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလင်းမြောက်ရေးတပ် KNL PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်ပေါ်နေတဲ့အတွက်ထိုင်းမြန်မာနယ်စပ်တခြားတိုက်ပွဲတွေအတွက်နယ်စပ်လုံခြုံရေးကိုထိုင်းအနာပိုင်းတွေကတင်းကျပ်စွာချထားလိုက်ပါတယ်။အထူးသဖြင့်စစ်ဝေးရှောင်တွေထောင်ထဲချပြီးမကြာခင်ကဝင်ရောက်လာတာကြောင့်မြန်မာဘက်ကစီမတည်ငြိမ်မှုတွေကြောင့်ပါအခုလိုနှစ်နိုင်ငံနဲ့နယ်နိမိတ်တွေမှာလုံခြုံရေးတွေကိုတိုးချဲ့လိုက်တာဖြစ်ပါတယ်။ VOA သတင်းတောက်မရေးမှာပြောပြပေးပါအောင်ခင်ဗျာ။
ထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းပြည်ဆက်နေတဲ့ကရင်ပြည်နယ်မြဝတီမြို့အနီးတစ်ဝိုက်မှာတိုက်ပွဲတွေပြင်းထန်ပြီးစစ်ရေးတင်းမာနေတာကြောင့်ထိုင်းဘက်ကနယ်ကြားဆောင်တပ်အမှတ်35ကစစ်တပ်တွေတပ်ဆင်ထားတဲ့စစ်ကားတွေနဲ့နယ်စပ်တလျှောက်ကင်းလဲတာတွေလုံဆောင်နေပြီးလုံခြုံရေးကိုတိတိတသားတိုးချဲ့ချထားပါတယ်။ပြီးခဲ့တဲ့ရက်ကတိုက်ပွဲဖြစ်နေတဲ့နေရာနဲ့အနီးဆုံးဝမ်ဖာချေးရွာအနီးကနယ်စပ်တလျှောက်မှာတော့ကင်းလဲတာတွေတွေ့ရတယ်ဆိုပြီးနေဆက်နေပြည်သူတို့ကအခုလိုပြောပြပါတယ
်။ရှိတယ်မလမရှိတယ်တပ်ဆိုင်ရာရှိတယ်ဒီဖုတ်ဖားရှိတယ်မဲဆောက်မလမမက်ဆလီယာအဲအဲ့ဒီလိုအပိုင်းတွေပါနော်သူတို့ဟိုမှာခင်းနေကြားဆောင်နေအပီးအကုန်လုံးအသေးစိတ်စောင့်နေကြတယ်။ဘာလို့စောင့်နေလဲဆိုတော့ကကြလားအဲ့ဘက်ဟိုဘက်မှာတော့ရှစ်ဖြစ်ပြီးတော့အဲ့ဒီခင်းဒီဘက်ကိုပြန်ပြေးလာမယ်လို့ရှိတယ်ဆိုတော့အချိန်တွေရှိနေလို့လားဘလို့အချိန်တွေလည်းမသိဘူး။လုံခြုံရေးကတော်တော်များဒီအမြောက်ကားတွေတော့ဆက်တက်လက်တွေတုန်းကတက်ဆင်လာတဲ့အမြောက်ကားကြီးတွေပါတယ်မဟုတ်ဘူးသူတို့ဇမန်ကားတွေတော့မဟုတ်ဘူးကျွန်တော်ဒီနယ်စပ်မှာတော့၄ဝိုင်းနဲ့ဟိုစားပြီးအဲအမြောက်ကြီးတွေပါတယ်ကားတွေအဲ့ဒါအကုန်လုံးသူနေရနေရနဲ့ချတာ
မြန်မာဘက်မှာတော့တိုက်ပွဲတွေပြင်းထန်နေစေဖြစ်ပြီးဒီကနေ့မနေ့အစောပိုင်းမှာလည်းလေကြောင်းတိုက်ခိုက်မှုတွေဆက်ရှိနေတယ်လို့လည်းသူကဆက်ပြောပြပါတယ
်ဖြစ်တယ်မှာညအောင်ဆိုလို့ရှင်နှစ်နာရီကျော်၃နာရီလောက်ကားတွေပြီးတော့ရှားပြီးတော့ကြရတဲ့ကုံလုံးတိုင်းတိုင်းနဲ့ချလေနဲ့လာပစ်ချလိုက်ဟိုဒီဘက်ကပြန်ပစ်ချလိုက်အဲ့လိုအတန်ကြာနေရတယ်တိုးလုံးတိုင်းလေမြန်းလေညဘက်ကြာလို့ရှိရင်မြောက်မတွေ့ရဘူးအဲ့အုံးနဲ့သူကြာသွားလဲအတန်ပဲကြာရတယ်ဘာမှမတွေ့ရဘူးဘယ်ကြီးလာပစ်ချသွားလို့ပစ်ချအောင်ဒီ
စစ်ဘေးရှောင်တဲ့ဒုက္ခသည်8000ကျော်ဟာပြီးခဲ့တဲ့အေဘီလ6ရက်နေ့ကစပြီးထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာကြပြီးဒီရဲ့ပိုင်းမှာပဲထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့ပါတယ်ဒါပေမဲ့နေဘက်မှာမြန်မာဘက်အချမ်းတောင်ရင်မြစ်အနီးမှာနေကြပြီးညဘက်မှာတော့တောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကိုဝင်လာပြီးတော့အိတ်ဆက်ကြတာတွေလည်းရှိနေပါတယ်။အထူးသဖြင့်ညအချိန်မတော်လေကြောင်းတိုက်ခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်လာကြောင့်နေရက်မပြောင်းရဲကြဘူးလို့လည်းပြောပါတယ
်။ဒုက္ခတဲ့တွေကပြန်လာတာတချို့တဝက်ရှိတယ်တချို့ကြတော့လည်းမပြောင်းရဲပဲနဲ့ဒီဘက်မှာနေနေတာရှိတယ်ပြန်သွားလာရှိတယ်ဝင်လာလာရှိတယ်အဲ့လိုမျိုးပေါ့ဟိုဘက်ဒီဘက်အခုချိန်ကြီးရှိတယ်လေ။အဲ့ချိန်ကြီးကတော့နေသမားနေတဲ့လူတွေကတော့ဘယ်နေ့လာချမဘယ်နေ့လာချလေးနဲ့ဘယ်တော့လာချမလို့ညဘက်ကပေါ်ဝပေါ်ရမယ်အဲ့ဟိုပြည်တော်ကနေကြရင်တစ်ဆိုင်လေးနဲ့ပဲနေနေကြရတာပါ
။ထိုင်းနိုင်ငံဘက်ကတော့နေဆက်လုံခြုံရေးကိုတင်းကျပ်ထားပြီးမဲဆောက်အတွင်းပိုင်းထိစစ်ဘေးရှောင်တွေမဝင်နိုင်အောင်ဂိတ်တွေချပြီးတားဆီးထားပါတယ်။မြန်မာနိုင်ငံကရင်ပြည်နယ်မြဝတီခရိုင်ထဲမှာတော့နေ့စဉ်လက်နက်ကြီးကြတာလေကြောင်းကနေတိုက်ခိုက်မှုတွေရှိတာဒရုန်းတွေနဲ့ပစ်တာတွေရှိနေတာတွေကြောင့်တချို့စစ်ဘေးရှောင်တွေကတော့စာတင်ကျောင်းနဲ့ဘုံကြီးကျောင်းတွေမှာတွားရောက်ခိုလုံနေကြရပါတယ်ရှင်။